သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မထူးခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တော်ရရှိမြတ်မြန်ဩစတြေးလျမှာလေဖြတ်ခံရသူများရဲ့အသက်ကိုကယ်ဆယ်နိုင်ဖို့အတွက် FAST Fast လို့အတူကောက်ခေါ်ရနဲ့ရင်းနှီးသိရှိအောင်လှုပ်ရှားဖို့အတွက်ဆော်ဩနေပါတယ် Stroke Foundation ကလေဖြတ်ပြီးနောက်ပြန်လည်နလန်ထူလာနိုင်ဖို့အတွက်ဌာနေတိုင်းသားတွေကိုကူညီရန်အထူးအစီအစဉ်ပြုလုပ်ထားတဲ့အကူအထားပြုလုပ်နိုင်မဲ့အရေးမြစ်တစ်ခုကိုစတင်လှုပ်ဆောင်ခဲ့ပါတယ်Rachel Marjorie ha 2019ခုနှစ်ကသူမအသက်32နှစ်သားရှိသေးတဲ့အချိန်မှာအလုပ်သွားရင်လမ်းမှာလေဖြတ်တာကိုခံစားခဲ့ရပါတယ
် The first thing I noticed was both my hands went tingling like pins and needles and I didn't think anything about it to start off with and I thought I'll be right then I start realizing thatMy vision is starting to go splotchy, so like black and white, and I can't focus on
it. Chama parama zon tadi thamida ga, chama lenda phe loma, thong chin na go khan sa bi, se to ane thod lo khan sa bi ro, sa bai ga chama ba ma ma sin sa mi ke ba bu. Pi ro chama a thin ga, chama a long a sin pi ba lai me lo ba. Naw to chama a mi a yong dwe we wa la da dwe go, chama tadi thami la de. A phyu a me dwe lo ba be.ကျမဘာကိုမှအာယုံဆိုင်လို့မရတော့ပါဘူးပြီးတော့ဒါကနည်းနည်းထူစားနေတယ်လို့ကျမထင်မိပါတယ်ပြီးတော့ကျမလက်နှစ်ဖက်လုံးအားနေလာတာကိုကျမသတိထားမိပါတယ်သူမအလုပ်ရောက်တဲ့အခါမှာတော့သူမတကယ်ကိုနေမကောင်းသလိုခံစားရပါတယ်ဒါပေမဲ့သူမဟာ St. John Ambulance အရာရှိတူဖြစ်ပေမဲ့သူမခံစားနေရတာကလေဖြတ်တာလို့သူမမထင်မှတ်ခဲ့ပါဘူ
း I didn't receive the facial drip.But I was becoming incoherent and I wasn't able to put my sentences together. I was slurring my speech. I couldn't even focus to unlock my phone so my work colleagues could call my
name. ကျမမျက်နှာအကျော်တွေသေသွားတာမျိုးမရရှိခဲ့ပါဘူး။ဒါပေမဲ့ကျမစကားပြောတာတွေကဘလုံးပထွေးတွေဖြစ်ခဲ့ပြီးကျမစာကြောင်းတွေကိုစူးစီးလို့မရတော့ပါဘူး။ကျမစကားလုံးတွေကဘလုံးပထွေးဖြစ်လာပြီးကျမရဲ့ဖုန်းကိုတောင်ဖွင့်ဖို့အာရုံစိုက်လို့မရပါဘူး။ဒါမှသာကျမရဲ့လုပ်ဖို့ခိုင်ဘက်တွေကကျမရဲ့ဆွေမျိုးအရင်းတွေကိုဆက်သွယ်နိုင်မှာပါ။ဒါကြောင့်အဲ့ဒီအချိန်မှာတခုခုကအရန်ဆိုးနေတယ်ဆိုတာသိခဲ့ပါတယ်။ဒါပေမဲ့ဘယ်လောက်ဆိုးတယ်ဆိုတာကိုကျမသတိမထားမိပါဘူး CT scan ရိုက်တာပြန်ရတဲ့အချိန်ထိပါနောက်ပြီးတော့ဆရာဝန်ကကျမလေဖြတ်တာကတကယ်ဟုတ်တယ်လို့အတည်ပြုပြောတဲ့အချိန်ထိပါ Elliot Williams ဟာ New South Wales St. John Ambulance အတွက်သူနာပြုနဲ့ဆေးကန်လက်တွေကိုဦးဆောင်နေသူဖြစ်ပါတယ်သူပြောတာကတော့လူတစ်ယောက်လေဖြတ်နေလားဆိုတာကိုအကဲဖြတ်ပေးနိုင်မဲ့ရိုးရှင်းတဲ့တူကောက်ခေါ်တာတခုရှိတယ်လို့ဆိုပါတယ်။အဲဒါကို FAST FAST လို့ခေါ်တယ်ဟုဆိုပါတယ်။ F ဆိုတာကတော့မျက်နှာဖြစ်ပါတယ်
။ Look at the person and see does their face look drooped on one side? Can they open their mouth?
လူတူကိုကြည့်ပါ။သူမျက်နှာကတစ်ဖက်ကိုတွဲကျနေလား။သူတို့ပါးစပ်ကိုပုံမှန်ဖွင့်လို့ရလား။ပြီးတော့အဲ့ဒီလူရဲ့မျက်နှာကအချိုးညီရဲ့လား။ဒါဆိုမျက်နှာနှစ်ဖက်လုံးရဲ့အချိုးကတူညီပါလား။ A ကတော့လက်မောင်းတွေဖြစ်ပါလေ
။ It's about asking the person whether they can lift both of their arms up, whether they can move both of their arms normally.
ဒါကအဲ့ဒီလူတွေသူ့ရဲ့လက်နှစ်ဖက်လုံးကိုမလို့ရလားဆိုတာကိုမေးကြည့်ပါ။သူ့ရဲ့လက်နှစ်ဖက်လုံးကိုပုံမှန်ရွှေ့ရှားလို့ရလား။ပြီးတော့ဒါကအဲ့ဒီလူရဲ့ခြေထောက်အထိကိုကြည့်ပါ။ဒါကြောင့်သူ့ခြေထောက်နှချောင်းလုံးကိုပုံမှန်အတိုင်းမြင့်တင်လို့ရပါလား။Escaro speech core စကားပြောတာဖြစ်ပါလေ
Try and ask the person to talk to you and see whether or not their speech sounds slurred. Often times when someone's having a stroke, their speech can sound
သင်ကအဲ့ဒီလူကိုစကားပြောကြည့်ခိုင်းပါသူ့ရဲ့စကားပြောတာကဘလုံးပထွေးဖြစ်နေလားဆိုတာကိုကြည့်ပါတစုံတူလေဖြတ်တဲ့အခါသူတို့စကားပြောတာကအထူးသဖြင့်ဘလုံးပထွေးဖြစ်နေတယ်လို့ဖြစ်နေပါတယ် ဒါမှမဟုတ်သူတို့စကားလုံးတွေပြောဖို့ဒါမှမဟုတ်အရာတွေကိုသာမန်နည်းနဲ့ပေါ်ပြနိုင်ဖို့သူတို့အတွက်အရန်ကိုခက်ခဲနေပါလိမ့်မယ်ဒီကတော့အချိန်ပဲဖြစ်ပါတယ
် The longer you leave someone without medical care for a stroke the higher the risk of permanent brain damage so it's about saying if any of the things in the fast assessment are positive that is if they've got a facial droop if they can't lift their armsor if they've got slurred speech that you need to call 000 for an ambulance immediately it's also
ဒီဖြတ်တာအတွက်ဆေးဝါးကုသခံယူဖို့လူတယောက်ကိုကြာကြာထားလေအုံနောက်ပျက်စီးနိုင်ဖို့ကပုံမြင်မလာလीဖြစ်ပါတယ်ဒါကြောင့် fast အကဲဖြတ်မှုမှာဘယ်အရာတွေကအပြုသဘောနဲ့ပါလဲဆိုတာဖြစ်ပါတယ်အဲ့ဒါကသူ့ရဲ့မျက်နှာတွဲကျနေလားဒါမှမဟုတ်သူ့ရဲ့လက်ကိုမလို့ရရလားဒါမှမဟုတ်သူစကားပြောတာကဘလုံးပထွေဖြစ်နေလားဒါဆိုရင်တော့တုံကြသုံးလုံးကိုဖုံးဆက်ဖို့လိုအပ်ပြီးဆေးရုံကားကိုချက်ချင်းစီစဉ်ပါတစ်ချိန်တည်းမှာဒီယောဂလက္ခဏာတွေဘယ်အချိန်ကစလဲဆိုတာကိုသိထားရင်တော့အရန်အကျိုးရှိပါတယ်ဘာကြောင့်လဲဆိုတော့ဒါကဆေးရုံမှာရှိတဲ့ကျန်းမာရေးကျွမ်းကျင်သူများအတွက်အမှန်တကယ်အရေးကြီးတဲ့အချက်တွေဖြစ်နိုင်လို့ပါအဲ့ဒီလူတူတယောက်အတွက်သင့်တော်မဲ့ကုသမှုကဘာလဲဆိုတာကိုစေပညာရှင်တွေကဆုံးဖြတ်နိုင်မှာဖြစ်ပါတယ်။အုံနောက်ကိုသွေးပို့တာဆုံရှုံတဲ့ခါမှာလေဖြတ်တာကိုခံစားရပါတယ်။ဒါကအုံနောက်မှာသွေးကြောပိတ်တာသို့မဟုတ်သွေးကြောပေါက်တာကြောင့်ဖြစ်နိုင်ပါတယ်။ဒါကကဘာတော်မှာရှိတဲ့လူလေးဦးမှာတဦးပေါ်မှာတက်ရောက်မှုရှိစေပြီးဩစတြေးလျမှာအမျိုးသမီးများရင်သားကင်ဆာနဲ့အမျိုးသားများစီဂျိတ်ကင်ဆာကြောင့်အသက်သေဆုံးတာထက်လေဖြတ်လို့အသက်သေဆုံးတာကပိုများပါတယ်။Jude Charankovsky ha Stroke Foundation chi Stroke Connect ye nainga amyo tha manager phit par de tuma ga le phyat da go a set ji tu mya ma phit paw se de yoga lo amye twe kho ni chein ma mi thi a set aywe ma so a chein mywe phit nai ne so da go myin twe ni ya de lo so ba de
as you start to get old your risk of having a stroke does increase but apart from that stroke can actually happento anyone really at any age in their life so there's a very small number of people
who are not able to do it. They are not able to do it. They are not able to do it. ဒါပေမဲ့အဲ့ဒါကလွဲလို့ဘယ်သူမဆိုဘယ်အသက်အရွယ်မှာမဆိုလေဖြတ်နိုင်ပါတယ်။ဒါကြောင့်နှစ်စဉ်လေဖြတ်တာကအရေးအတွက်နည်းတဲ့ကလေးတွေကနေအလုံးလုံးတဲ့အသက်အရွယ်တွေအသက်ကြီးသူတွေအထိဖြစ်နိုင်ပါတယ်။သူမပြောတာကသွေးတိုးယောဂါကလေဖြတ်တာမှာအရေးကြီးဆုံးအန္တရာယ်တစ်ခုဖြစ်တယ်လို့ဆိုပါတယ်.
So people need to know what their blood pressure is and work with their doctor to manage it. Apart from that, the risk factors are mainly the things we all know about. So it's about doing the things that we know are good for us and keep us feeling really good. Eat well, keep a healthy weight.
ဒါကြောင့်လူတွေဟာသူတို့သွေးပေါင်ခြင်းကိုတည်ကြဖို့နဲ့ဒါကိုထိမ့်သိမ့်နိုင်ဖို့သူတို့ရဲ့ဆရာဝန်တွေနဲ့ပူးပေါင်းပြီးဆောင်ရွက်ဖို့လိုအပ်ပါတယ်။အဲ့ဒါကလွဲလို့အန္တရာယ်အချက်လက်များကိုအဓိကအားဖြင့်ကျွန်ုပ်တို့အားလုံးသိတဲ့အရာတွေဖြစ်ပါတယ်။ဒါကြောင့်ကျမတို့သိတဲ့အရာတွေကိုလောက်တာကကျမတို့အတွက်တကယ်ကောင်းတယ်လို့ခံစားရနိုင်ပါတယ်။ကောင်းကောင်းစားပါ။ကျန်းမာတဲ့ကိုယ်လေးချိန်ကိုထိန်းထားပါ။ဆဲလိတ်မသောက်ပါနဲ့။လေးချိန်ကန်းတစ်ခုလုပ်ပါ။အရင်နဲ့လေဖြတ်နိုင်တဲ့အချောင်းကိုသင့်ဆရာဝန်နဲ့ဆွေးနွေးကြည့်ပါ။သူမမလေဖြတ်တာနဲ့ပတ်သက်တဲ့အန်ရဲ့အခြေခံအကြောင်းရင်းများမရှိတော့လေရေချယ်မာဂျရီကသူမကိုသူမကံကောင်းသူတယောက်အနေနဲ့သတ်မှတ်ပါတယ်။သူမရဲ့လုပ်ဖော်ကံပဲတွေကသူ့ကိုတကယ်အားပေးခဲ့ပြီးတခါတရံမှာသူမစကားပြောတာနဲ့ပတ်သက်လို့ပြဿနာနေနေရှိတာကလွဲလို့ရုပ်ပိုင်းဆိုင်ရာအရာအလုံးကအဆင်ပြေတယ်လို့ဆိုပါတယ်။စိတ်လှုပ်ရှားစရာကောင်းတဲ့ရိုလာကိုစတာတစ်ခုလိုဖြစ်ခဲ့တော့လေအတွေ့အကြုံများကသူမအလုံးမှာအထောက်အကူဖြစ်တယ်လို့ဆိုပါတယ
် It's interesting when if you've taken someone who has had a stroke and they're older and then I tell them that I've had one and the look on their face they're like no you're too young and I'm like strokes can happen in young people it doesn't have to be older generation it can be
သင်ဟာလေဖြတ်ဘူးသူတယောက်ဖြစ်ပြီးအသက်ကြီးလာတဲ့အခါကိုကြည့်ရင်စိတ်ဝင်စားဖို့ကောင်းပါတယ်ပြီးတော့ جماعه ကသူတို့ကို جماعه လေဖြတ်ခဲ့တာရှိတယ်လို့ပြောတဲ့အခါသူတို့ကမဖြစ်နိုင်ဘူးသင်ကအရန်အသက်ငယ်သေးတယ်လို့သူတို့က جماعه ကိုပြောပါတယ်ပြီးတော့ جماعه ကလေဖြတ်တာကလူငယ်တွေမှာလဲဖြစ်နိုင်ပြီးအသက်ကြီးတဲ့မျိုးဆက်ဖြစ်เสียမလိုဘူး မမွေးသေးတဲ့ကလေးတွေတောင်လေဖြတ်နိုင်ပါတယ်။ဒါကြောင့်လူနာတွေကိုဆေးရုံကားနဲ့တင်ဆောင်သွားတဲ့ချိန်မှာသူတို့နဲ့ဒီအကြောင်းနဲ့ပတ်သက်လို့ဆွေးနွေးရတာတကယ်ကိုကောင်းပါတယ်။ဘာလို့လဲဆိုတော့ကျမသူတို့နဲ့ထပ်တူအနေငယ်ခံစားပေးနိုင်လို့ပါ။ Aborigine နုံကယောက်ျား Justin Kickett ကတော့သိကံမကောင်းခဲ့ပါဘူး
။ And I was wondering what was running down the side of my chin.And then I was saying that to my wife. I said to her,
ကျွန်တော်ရေတောက်နေရင်ကျွန်တော်မေးစေးနားကရေတွေစီးဆင်းနေတာကိုကျွန်တော်သတိထားမိတာနဲ့ကျွန်တော်ဇနီးကိုလှမ်းခေါ်လိုက်ပါတယ်။ကျွန်တော်ကသူ့ကိုကျွန်တော်တခုတော့ဖြစ်နေပြီလို့ထင်တယ်လို့သူမကိုကျွန်တော်ပြောပြပါတယ်။ကျွန်တော်လမ်းလျှောက်တာကပုံမှန်မှန်ဖြစ်နေပါတယ်။ကျွန်တော်လမ်းလျှောက်ရတာသိမကောင်းလို့မင်းငါ့ကိုခဏလာကြည့်ပေးလို့ရမလား။သူ့မိမကလေဖြတ်တဲ့လက္ခဏာတွေကိုချက်ချင်းသတိပြုမိတာနဲ့သူ့ကိုဆေးရုံကိုအလင်းမြန်ပို့လိုက်ပါတယ်။ဒါပေမဲ့အခုလိုလင်းမြန်စွာတုံ့ပြန်ခဲ့ပေမဲ့ Justin မှာသာဝရပျက်စီးမှုများနဲ့ကြံ့ရင့်ခဲ့ပါတယ်။၎င်းဟာသူ့ရဲ့ညာလက်ရုံးအသုံးပြုနိုင်တာကိုဆုံးရှုံးခဲ့ပြီးလမ်းလျှောက်တဲ့အခါမှာလည်းအနေငယ်ထောနဲ့ထောနဲ့ဖြစ်နေပါတယ်
။ Try to use my left hand to right and stuff like that andhad to get the cab modified to the drive
ကျွန်တော်ဘယ်ဘက်လက်ကိုသုံးပြီးစာရေးတာတို့လှုပ်ဖို့ကြိုးစားပါတယ်ကျွန်တော်မောင်းလို့ရအောင်တက္ကစီကိုပြုပြင်ပြောင်းလဲထားပါတယ်ကျွန်တော်ရဲ့ဖနှတ်ကြိုးကိုကျွန်တော်မချိနိုင်ပါဘူးဒါကြောင့်ကျွန်တော်ဖနှတ်ကြိုးကိုချိပေးမဲ့လူတစ်ယောက်ကိုကျွန်တော်ခေါ်ရပါတယ်ကျွန်တော်မလုံနိုင်တာရှိရင်အကူအညီတောင်းရပါတယ်ဩစတြေးလျရဲ့ဌာနေတိုင်းသားများဟာတခြားဩစတြေးလျတွေထက်လေဖြတ်တာကြောင့်ဆေးရုံတက်ရဖို့က 1.6 ဆပိုများပြီးအသက်သေဆုံးမှုက 1.3 ဆပိုများနေပါတယ်။ Aborigines နဲ့ Torres Strait ကျွန်းလူမျိုးများမှာပထမဦးဆုံးစတင်လေဖြတ်တာကတခြားဩစတြေးလျတွေလေဖြတ်တဲ့လူနာများထက်အသက်18နှစ်ပိုမိုငယ်ရွယ်ပြီးတခြားသူများထက်လေဖြတ်ယောဂါကြောင့်ဝမ်ပိတာက 1.3 ဆပိုမြင့်တယ်လို့ဆိုပါတယ်။အဲ့ဒီကွဲပြားမှုတွေကိုတုံ့ပြန်ဖို့အတွက် Stroke Foundation ကလေဖြတ်တဲ့အခါဌာနေတိုင်းသားတွေကျန်းမာစွာနေထိုင်နိုင်ဖို့အတွက်အထူးအစီအစဉ်လှုပ်ဆောင်ထားတဲ့စာအုပ်ငယ်တအုပ်ကိုထုတ်ဝေခဲ့ပါတယ်။ကျွန်ုပ်တို့ရဲ့အဲ့ဒီလေဖြတ်တဲ့ခရီးကိုဌာနေတိုင်းသားများနဲ့ပူးပေါင်းပြီးစီစဉ်ခဲ့တာဖြစ်ပါတယ်။Jude Cherenkowski ကလေဖြတ်တာနဲ့ပတ်သက်တဲ့အဓိကအချက်လက်တွေကိုဖြန့်ချီဖို့ကုညီယာမှာယဉ်ကျေးမှုနဲ့သက်ဆိုင်တဲ့အရင်းအမြစ်တွေရှိဖို့ကအရေးကြီးတယ်လို့ပြောဆိုပါတယ်
။ There are specific things that those communities really like to see in their health information and basically the more likeable the resource is, so it's written in a way that is good for culture and community and it's presented the way it looks and it includes stories from people Aboriginal
ဒီသိုင်းဝိုင်းများဟာသူတို့ရဲ့ကျန်းမာရေးအချက်လက်တွေမှာအမှန်တကယ်မြင်ကျင်တဲ့တိကျတဲ့အရာတွေရှိပါတယ်အခြေခံအားဖြင့်ပိုလို့နှစ်သက်ဖွယ်ကောင်းတဲ့အရင်းအမြစ်တွေပါဒါကြောင့်ဒါကယဉ်ကျေးမှုအစိုင်းဝိုင်းအတွက်ကောင်းမွန်တဲ့နီလာနဲ့ရေးသားထားတာဖြစ်ပါတယ်။ပြီးတော့ဒါကသူတို့ရဲ့ပုံမှန်သဏ္ဍာန်ကိုမြင်ရတဲ့အတိုင်းတင်ဆက်ပေးထားတာဖြစ်ပြီး Aboriginal နဲ့ Torres Strait နောက်ခံကပုံမြင်တွေကိုပါထည့်သွင်းပေးထားပါတယ်။အဲ့ဒီအရာများအတွက်နေရာပို့ရလေဒီအထဲကိုတကယ်တမ်းဝင်ရောက်လို့သူတို့ဖတ်ကြမှာပါ။သူတို့လိုအပ်တဲ့သတင်းအချက်လက်တွေကိုရယူပြီးသူတို့ရဲ့မိသားစုတွေနဲ့မိတ်ဆွေတွေကိုဝေမျှပေးမဲ့အခြေအနေများကိုပုံမဖြစ်စေပါれ Justin Kickett ရဲ့ဇာတ်လမ်းကို Our Stroke Journey မှာအသုံးပြုတဲ့ဇာတ်လမ်းတွေထဲမှာတစ်ခုအနေနဲ့ပါဝင်ခဲ့ပါれသူလေဖြတ်တဲ့အချိန်ကသာဒီစာအုပ်ငယ်ကိုသာရရှိခဲ့ရင်သူပြန်လည်နလန်ထူတဲ့နေရာမှာအကူအညီဖြစ်မှာကိုသူယုံကြည်တယ်လို့ပြောဆိုပါတယ
်။ Over time you learn to live with it. Because the way I think if you dwell on what happened to you, you're sort of like you won't go anywhere. So when I think about it and talk about it, it helps me to move forward.When I think about
change ချလာရနဲ့မြဒီလေဖြတ်တာနဲ့နေတတ်ဖို့ဖြစ်လာပါတယ်။ဘာလို့လဲဆိုတော့သင်မှာဖြစ်ပျက်ခဲ့တဲ့အပေါ်မှာသင်အာယုံဆိုင်နေမယ်ဆိုရင်သင်ဘဲမှမရောက်နိုင်ပါဘူး။အဲဒါကိုကျွန်တော်စဉ်းစားပြီးအဲ့ဒီအကြောင်းကိုထုတ်ပြောတဲ့အခါအဲဒါကကျွန်တော်ကိုရှေ့ဆက်ဖို့အတွက်အကူအညီပေးပါတယ်။ကျွန်တော်ဘာဖြစ်သွားလဲဆိုတာကိုစဉ်းစားပြီး ကျွန်တော်လေဖြတ်တာကိုဘယ်လိုဖြတ်သန်းလာလဲတခြားလူတွေကိုကျွန်တော်ဘယ်လိုကူညီနိုင်မလဲဆိုတာကိုစဉ်းစားပါတယ်ကျွန်ုပ်တို့ရဲ့ stroke journey စာအုပ်ငယ်များကိုယခုနှစ်နှောင်းပိုင်းမှာအင်္ဂလိပ်ဘာသာမှလွှဲလို့တခြားဘာသာစကားများနဲ့ရရှိနိုင်မှာဖြစ်ပါတယ် FAST နဲ့ပတ်သက်တဲ့အချက်အလက်များကို stroke foundation ရဲ့ website မှာ arabic ရိုးရာတရုတ်ရှင်းလင်းတဲ့တရုတ် greek hindi italian korean vietnam ဘာသာစကားတို့ဖြင့်ရရှိနိုင်ပါတယ်သောတာရှင်များခင်ဗျာ SBS သတင်းဌာနက Amy Hall ရဲ့ဆမ်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
SBS Radio App ကို download လုပ်ပြီးနားဆင်မှတ်ချက်ပြုနိုင်ပါတယ်ဓာတ်ရိုက်သို့မဟုတ်အချိန်မြေနားဆင်နိုင်ပါပြီစက်တမ်းမှာပါဝင်နိုင်သလိုဆက်သွယ်မှုလည်းပြုလုပ်နိုင်ပါတယ် Google Play ဒါမှမဟုတ် App Store မှာအခမဲ့ရယူနိုင်ပါပြီ
SPS မြန်မာပိုင်းကို Facebook ပေါ်မှာ Like ရှာပြီး Like မျှဝေမှတ်ချက်ပေးပါ